ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကအာဆီယံထိပ်သီးညီလာခံမှာမြန်မာနိုင်ငံကရွေးကောက်ပွဲကိစ္စဒေါ်ဆန်းစုကြည်လွတ်မြောက်ရေးကိစ္စတွေကိုနိုင်ငံခြားရေးဝန်ကြီးတွေအကြားဝေဖန်တာပြောဆိုဆွေးနွေးကြတာတွေရှိတယ်လို့အာဆီယံတန်တမာနေနဲ့သတင်းထောက်တွေကကြေညာပြောဆိုကြပါတယ်။ဟနွိုင်းမြို့ကညီလာခံကိုတက်ရောက်နေတဲ့သတင်းစာဆရာလာရီဂျာကင်ကို RFA ကမကြားခင်နိုင်ပိုင်းကဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်။မစ္စတာဂျာကင်ကသူတွေ့မြင်ကြားသိရတာတွေကိုအခုလိုပြောပြပါဗျာ
။ Well, at this ASEAN summit there is no doubt that so far
အခုကျင်းပနေတဲ့အာဆီယံညီလာခံအခုချိန်ထိတော့မြန်မာနိုင်ငံရဲ့အထူးသဖြင့်မြန်မာရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးအဆင့်ပြောဆိုတာတွေဟာညီလာခံကိုလွှမ်းမိုးနေတာတွေ့ရပါတယ်။အတိုင်းအတာတစ်ခုထိဝန်ကြီးချုပ်အဆင့်မှာတော့ဒီလိုပြောဆိုဆွေးနွေးတာတွေရှိနေပါတယ်လို့လာရီကဖြေသွားတာပါ။နိုင်ငံခြားရေးဝန်ကြီးတွေကဆိုရင်ဒီရွေးကောက်ပွဲဟာအားလုံးမပါနိုင်ဘူးလွတ်လပ်တရားမျှတမှုမရှိဘူးဆိုရင်မြန်မာနိုင်ငံကိုတိုက်ခါကြစေနိုင်တာတွေမဟုတ်ဘဲနဲ့အာဆီယံဖွဲ့ဝင်နိုင်ငံအားလုံးရဲ့ကုန်တိတ်ခါကဘာထိခိုက်စေမှာဖြစ်တယ်ဆိုတာရှင်းရှင်းလင်းလင်းဝေဖန်ထောက်ပြကြတယ်လို့ဆိုပါတယ
် Some countries also made it very clear to Burma that they expected Aung San Suu Kyi to be released
တချို့နိုင်ငံတွေကဆိုရင်ဒေါ်ဆန်းစုကြည်ကိုဖြစ်နိုင်သေးအမြန်ဆုံးလွှတ်ပေးဖို့တောင်းတောင်းဆိုကြတယ်မြန်မာစစ်အစိုးရနိုင်ငံခြားရေးဝန်ကြီးဦးညွန်ဝင်းကအခြေအနေဟာလက်တကမ်းမှာပဲရှိတဲ့အကြောင်းရွေးကောက်ပွဲကိုဆက်ကျင်းပမှာဖြစ်သလိုပြည်သူတွေဟာလည်းမဲပေးခွင့်ရတော့မှာဖြစ်တဲ့အကြောင်းရွေးကောက်ပွဲရလဟာလွတ်လပ်တရားမျှတမှာဖြစ်ကြောင်းဖြေကြားခဲ့ပါတယ်ဒါတော့အာဆီယံညီလာခံတက်ရောက်နေတဲ့သတင်းစာဆရာလာရီဂျာကင်ဖြေသွားတော့ပါခင်ဗျာအစည်းအဝေးကိုတက်ရောက်နေတဲ့သတင်းစာဆရာလေးနဲ့သတင်းတောက်တွေရဲ့အဆိုအရမြန်မာနိုင်ငံကရွေးကောက်ပွဲဒေါန်ဆန်းစုကြည်ကိစ္စနဲ့ပတ်သက်ပြီးအင်ဒိုနီးရှားဖိလစ်ပိုင်နဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးတွေကပို့ပြီးတော့ပြင်းပြင်းထန်ထန်ဝေဖန်ပြောကြတာတွေရှိရလို့သိရပါတယ်ဒီလိုဖိအားပေးပြောတာတွေကြောင့်စစ်ဆိုးရကိုယ်စားလှယ်အဖွဲ့ကဝန်ကြီးဦးညံဝင်းကဒေါန်ဆန်းစုကြည်ရဲ့နေအခြေချုပ်သက်တမ်းကုန်တော့မှာဖြစ်လို့ရွေးကောက်ပွဲအပြီးမလွတ်ဆရာအကြောင်းမရှိတဲ့အကြောင်းဖြေကြားခဲ့ရတယ်လို့ဆိုပါတယ်ဒါဟာတရားဝင်ကြီးဝန်ကြားပေါင်းရောက်မလာခင်မြန်မာကိစ္စကိုဖိဖိစီစီပြောဆိုဝေဖန်ဖို့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကတမင်အာယုံဆိုင်ပြောဆိုဆွေးနွေးတာဖြစ်မယ်လို့လာရီဂျာကင်ကသုံးသပ်ပါတယ
် Foreign ministers have taken such a hard line so early is that they wanted to clear the air
တရားဝင်ကြီးရောက်လာပြီဆိုရင်ညီလာခံရဲ့အာယုံဆိုင်မှုဟာတောင်တရုတ်ပင်လယ်ကကျွန်းစုနယ်မြေအငင်းပွားမှုတွေတရုတ်ဂျပန်ဆက်ဆံရေးကိစ္စတွေပဲလှည့်မှာစိုးတဲ့အတွက်မြန်မာရေးကိုကြိုတင်ဖိအားပေးတာဖြစ်မယ်လို့ပြောထားတာပါအာဆီယံအနေနဲ့မြန်မာပြည်ကရွေးကောက်ပွဲကိုလေးလာခွင့်ရချင်တယ်လေးလာစောင့်ကြည့်ခွင့်ရဖို့တောင်းဆိုကြတယ်သူတို့လိုလားနေရာတွေကမြန်မာရွေးကောက်ပွဲတရားမျှတရေးလွတ်လပ်ရေးနဲ့အာဆီယံအဖွဲ့အတွက်တစုံတရာတိုက်ခါရရေးပါလို့သူကဆိုပါတယ်အာဆီယံခေါင်းဆောင်တွေကရွေးကောက်ပွဲတရားမျှတဖို့လွတ်လပ်ဖို့အားလုံးပါဝင်နိုင်ဖို့ကိစ္စတွေကြီးဖိအားပေးပြောနေတယ်လူ့အခွင့်အရေးကိစ္စတွေကိုခြံထားသလိုဖြစ်နေတယ်နောက်ပြည်တွင်းတိုက်ခါတွေကရွေးကောက်ပွဲသပိတ်မှောက်ရေးကိုလှုံ့ဆော်လှုံ့ရှားနေကြတယ်ဒီကိစ္စတွေရောအာဆီယံခေါင်းဆောင်တွေကထည့်စင်စာပြောဆိုတာတွေတွေ့ရပါသလားလို့ RFA ရသတင်းစာဆရာလာရီဂျာကင်ကိုမေးကြည့်ပါတယ
် Well I think the leaders of the ASEAN countries would simply say that what the opposition
အာဆီယံခေါင်းဆောင်တွေကမြန်မာပြည်တွင်းကအတိုက်ခံတွေရဲ့ရွေးကောက်ပွဲသပိတ်နဲ့စိုးရိမ်မှုဘာနာတွေကိုသိကြပါတယ်ဒါပေမဲ့ဒါကအတိုက်ခံဖွဲ့စည်းတွေလုပ်ရမယ့်အပိုင်းဆိုတာသူတို့သိထားပြီးဒီကိစ္စဟာပြည်တွင်းကိစ္စလို့သူတို့သဘောထားပါတယ်သူတို့တကယ်ပူပန်တာကသူတို့ပူပန်ကွင့်ရှိနေတာကရွေးကောက်ပွဲတက်နိုင်သမျှလွတ်လပ်တရားမျှတရေးအများပါဝင်နိုင်မှုရှိရေးမြန်မာရွေးကောက်ပွဲကြောင့်အာဆီယံတိုက်ခါမကြရေးနဲ့အကျိုးစီးပွားမထိခိုက်ရေးကိစ္စတွေပါလို့လာရီဂျာကင်ကဖြေပါတယ်။အာဆီယံခေါင်းဆောင်တွေအနေနဲ့ဒီကနေ့ညနေကျင်းပတဲ့ဝန်ကြီးချုပ်များအစည်းအဝေးမှာမြန်မာကိစ္စကိုဆွေးနွေးဖို့မရှိဘူးလို့အာဆီယံအတွင်းမှူးချုပ်ဆူရင်ပစ္စုဝန်ကိုကိုးကားပြီးလာရီဂျာကင်ကဖြေပါတယ်။ဒီကနေ့ညနေပိုင်းမှာကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာဘန်ကီမွန်တရုတ်ဝန်ကြီးချုပ်ဝန်ကြားပေါင်းတို့ရောက်ရှိလာပါတယ်။ဒါအပြင်အမေရိကန်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်လည်းစနေနေ့မှာရောက်ရှိမှာဖြစ်ပါတယ်။ဒီခါမှာမြန်မာနိုင်ငံရေးကိစ္စကိုဆွေးနွေးတာရှိမယ်လို့လည်း Larry Jagan ကဖြေပါတယ
်။ And there is no doubt that there is going to be some very hard statements from
ဒီနေ့ညမှာပြုလို့မဲ့အာဆီယံခေါင်းဆောင်တွေရဲ့ညစာစာဝေးမှာတော့မြန်မာကိစ္စပြင်းပြင်းထန်ထန်အပြန်အလှန်ပြောဆိုကြမယ်လို့သတင်းရထားပါတယ်။အထူးသဖြင့်ဖိလစ်ပိုင်သမ္မတတဲ့ Benigno Aquino ဟာလွတ်လပ်တဲ့ဒီမိုကရက်တဦးဖြစ်ပြီးမြန်မာနိုင်ငံကအခြေအနေတွေကိုပြင်းပြင်းထန်ထန်ဝေဖန်ဖို့ရှိတယ်။ဒေါ်ဆန်းစုကြည်ကိုချက်ချင်းလွှတ်ပေးဖို့တောင်းဆိုမယ်လို့သိရပါတယ်။အဲဒါတော့လက်ရှိဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံကမြန်မာအရေးအကြောင်းဟနွိုင်းမြို့မှာရောက်ရှိနေတဲ့သတင်းစာဆရာလော်ရီဂျာကင်ကို RFA ကဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။